တရုတ်နိုင်ငံနယ်စပ်မြို့ဖြစ်တဲ့ရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါပိုးတွေ့ရှိပြီးတဲ့နောက်နယ်စပ်လုံခြုံရေးတိုးမြှင့်လိုက်တာကြောင့်ကုန်သွယ်ရေးမှာထိခိုက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ရောဂါပိုးစစ်ဆေးမှုတွေတက်နိုင်သမျှအိမ်မြန်မထွက်ဖို့ညွှန်ကြားချက်တွေထုတ်ထားသလိုနေဆပ်ဝင်ထွက်ကိုလည်းထိန်းချုပ်လိုက်တာကြောင့်ကုန်သွယ်မှုတွေမှာရိုက်ခတ်ခဲ့ရပါ။ရွှေလီမြို့မှာကယောဂါကာလာကန့်သတ်ချက်တွေပြန်လည်အသက်ဝင်လာတာကြောင့်မြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေကုန်တင်ဖို့ခက်ခဲကုန်တယ်လို့မူဆယ်အဝေးပြေးကုန်စည်ပို့ဆောင်ရေးအသင်းဥက္ကဋ္ဌဦးဝင်းအောင်ခန့်ကပြောပါတယ်
။ကျွန်တော်တို့ပေါ့ကြီးလုံးဝတော့မပိတ်ဘူး။ဒါပေမဲ့အခုကျွန်တော်ဒီကားဝင်ခွင့်နဲ့နေပါတော့ဗျာနော်။ကျွန်တော်လည်းရွှေလီမှာအခုကျွန်တော်ဒီရွှေလီမြေပေါ်လို့ပြန်ပုံသွားချောင်းလည်းမရဘူး။အပြည့်အဝကျွန်မတွေစီးစီးနဲ့ကုန်နေလို့လည်းမရဘူးဆိုတော့ကျွန်တော်တို့ဒါဒီရပိုင်းတော့နေတော့ဗျာနော်။မရှိတော့ဘူးနေနေ။
လူဦးရေ2သိန်းကျော်ရှိရဲ့ရွှေလီမြို့ကိုတပတ်လောက်ပိတ်ထားမယ်လို့လဲယူနန်ပြည်နယ်အစိုးရကပြီးခဲ့တဲ့ရက်ပိုင်းအတွင်းကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးရဲ့နောက်ပိုင်းမူဆယ်နေဆက်ဂိတ်တွေကုန်ကားအဝင်အထွက်မရှိသလောက်ဖြစ်သွားတာပါပြည်တွင်းမှာယောဂါကူးစက်မှုတွေတိုးလာနိုင်ခြေရှိလို့နေဆက်မှာယောဂါထိန်းချုပ်ရေးတွေပူပေါင်းလုံဆောင်သွားမယ်ဆိုပြီးတရုတ်တန်ယုံတောင်ရှိသူတွေကမြန်မာအစိုးရကျန်းမာရေးဌာနနဲ့တင်းလာနေမှာတွေ့ဆုံပြီးပြောခဲ့တာဖြစ်ပါတယ်လောက်ကိုင်းတဲ့ချင်းရွှေဟော်နေဆက်ဂိတ်တွေဘက်မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဗစ် -19 ရောဂါထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးဗဟုကော်မတီဆုံးဖြတ်ချက်နဲ့ဒီနေ့စက်တင်ဘာ18ရက်ကစပြီးပိတ်လိုက်ပါတယ်မြန်မာကားတွေကိုကိုကန့်ဒေသဘက်အလားမခံတော့ပေမဲ့တရုတ်ကားတွေကိုတော့အဝင်ခံနေရတဲ့အပေါ်ကုန်တယ်တွေကဝေဖန်နေပါတယ်ဒါရီမြတ်မြတ်တတရှိအောင်အစိုးရနေဆက်ကုန်သွယ်ရေးကဖြည့်ရှင်းပေးတင်တယ်လို့ကွမ်လွန်ဟိုပန်ချင်းရွှေဟော်နေဆက်ကုန်သွယ်ရေးအသင်းအတွင်းရေးမှူးဒေါ်ကျူကျူကပြောပါတယ
်မစင်မစင်နေအကုန်လေးစီးမမလို့အစင်တင်မအောင်စပါတန်တားနေတရုတ်ဖက်ကြတော့ပေးဝင်မယ်တဲ့တရုတ်ပြည်ကကားတွေဝင်လာရောကော်မတီကားကတော့မပေးဝင်ဘူးတဲ့ဟိုပေးခတ်တယ်မပေးဝင်ဘူးဆိုရင်ဘာခုမအောင်တကွာသူတို့အကြောင်းပြန်ချက်ကဟိုလူဝင်လူထွက်များတဲ့ကားဆရာတွေအဲပြောစကားနားမထောင်လူစုလူဝင်လောက်တယ်ဆိုရင်သူတို့နောက်ကစားဝိုင်းကြတော့ဘာလို့မပြောတော့
ယောဂထိန်းချုပ်ရေးလုပ်နေလို့မူဆယ်ရွှေလီဂိတ်ကိုပိတ်ထားရပေမဲ့ချင်းရွှေဟော်နဲ့လောက်ကင်နေဆက်ဂိတ်တွေအကြောင်းပြချက်မခိုင်လုံဘဲပိတ်တာကပြည်တွင်းကရေထွက်ကုန်နဲ့စိုက်ပျိုးရေးကုန်စည်တွေအတွက်အခက်အခဲဖြစ်သွားရလို့လာရှိုးဆက်မှုကုန်တဲ့အသင်းရဲ့အတွင်းရေးမှူးနိုင်ရေးစင်ကပြောပါတယ
်ကိုကကိုပိုင်အုပ်ချုပ်ခွင့်ရပြီသားရေဆိုးရဆိုးနော်သူကနေဒီမှာအဝင်အထွက်မလုပ်ရဘူးသူရဲ့ချင်းချော်မှုကိုလော့ဒ်ဒေါင်းချတဲ့တဘောဖြစ်တော့အဲ့လိုမျိုးလုပ်တာပါရှင့်ဒီအပြင်မှာတော့သူတို့ကတကယ်ပြေချာရဲ့ဆံမာရေးလုံခြုံမှုအတွက်လည်းပြောကြတဲ့အချင်းချင်းပေါ့နော်ဘယ်လိုတော့ပြောကြလဲအခုကျမတို့ကကျမကအကြံပေးတယ်ဟိုလက်ရှိကျမတို့ရွှေလီအပေါက်တွေစိတ်ထားတယ်ဆိုလို့ဒီဒီကွန်ပယ်ရရဲ့ဒီအပေါက်လေးတစ်ခုလေးပဲကျန်ကြတာပေါ့ဒီအစ်ကိုရောအစ်ကိုရောပေါ့ဆိုတော့များများကဒီအပေါက်လေးတွေအကူကြီးတွားနေကြတယ်ဆိုတော့ကျမတို့ရဲ့ဆက်ကြည့်ကြည့်ရှိနေကျမတို့ဖာတုံးပုံတွေရှိနေကတိနေတာတော့ဖြစ်ကုန်တော့နော်အဲကျမတို့ရဲ့ချင်းချော်မျိုးအကုန်လုံးလေကျွမ်းပါချင်းကြီးတွားနေလို့အဆင်ပြေလားသူကကိုကန့်ဒီတာအတွက်လည်းအဆင်ပြေနေသူကအဲ့လိုတော့အချမ်းပေးထားပါလို့ရှင့
်ကုန်တယ်ရီကတော့တရုတ်ဘက်အချမ်းရောမြန်မာဘက်အချမ်းမှာလိုအပ်တာထက်ပိုပြီးကယောဂါကဝေးထိန်းချုပ်မှုတွေလုံလာမှာစိုးရင်ကြရဲလို့ပြောပါတယ်ရှမ်းပြည်နယ်အရှိပိုင်းမြန်မာထိုင်းနယ်စပ်တာချီလိပ်မဲဆိုင်နယ်စပ်ဂိတ်မှာတော့တရက်ကိုကုန်ကား6စီးလောက်ပဲအပြန်အလှန်ခွင့်ပြုဖို့စက်တင်ဘာ18ရက်ကစပြီးညှိနှိုင်းထားကြပါတယ်မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းအရဆိုရင်2019ကနေ2020ဇူလိုင်လအထိမူဆယ်နယ်စပ်ဂိတ်ကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်း4100ကျော်ရှိပြီးချင်းရွှေဟော်ဂိတ်ကတော့အမေရိကန်ဒေါ်လာတန်း450ကျော်ရှိနေပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ